ကိုကြီးခုဒီအမေရိကန်ပြည်တော်စုကိုလာတဲ့ခရီးစဉ်အကြောင်းလေးအချင်းချုပ်ပြောပြပါလား
အဓိကကတော့ဒီ Holocaust Memorial Museum ကကျင်းပတဲ့ဒီအစုလိုက်ပြုံလိုက်တပည့်မှုတွေအတွက်တရားမျှတမှုနဲ့ပွင့်လင်းမြင်သာမှုရှာဖွေရေးပေါ့အဲ့ဒီညီလာခံကိုလက်တက်တာပါအဲ့ဒီမှာတော့ဒီအထူးသဖြင့် Iraq ရဲ့ Nigeria ရဲ့ South Sudan ရဲ့ပြမပြေအကြောင်းကိုဆွေးနွေးကြတာပါ
October 15ရက်နေ့မှာပေါ့နော်ဒီ Holocaust Museum နေပြီးတော့45 rights ဆိုတဲ့အဖွဲ့နဲ့ကြေညာချက်ပေါင်းထုတ်တယ်။ဒီဗမာပြည်မှာ Rohingya တွေလူမျိုးတုံးတပ်ဖြတ်တာတွေနဲ့ပတ်သက်ပြီးသူတို့မှာတပ်တည်အထောက်အထားတွေရှိတယ်တဲ့။အဲ့ဒါမျိုးကဒီညီလာခံမှာသူတို့ထုတ်ပြောတာရှိလား
။အဓိကတော့ဒီညီလာခံမှာတော့အဲ့ဒါတွေပြောဆိုတာမရှိပါဘူး။အရင်တော့ကဒီဖြစ်ဖြစ်ခဲ့တဲ့အဖြစ်အပျက်တွေမှာဒီခံရတဲ့သူတွေကဒီအမှုမှန်ပေါ်ပေါ်ရေးတရားမျှတမှုပေါ်ပေါ်ရေးအတွက်ဘယ်လိုကြိုးစားဆောင်ရွက်ခဲ့တယ်ဆိုတာကိုပဲအဓိကထားပြီးတော့ပြောကြတာပါ။ဟု
တ်ကဲ့။အဲ့တော့ကိုဘိုးကြီးအနေနဲ့ရောကျွန်တော်ဒီဗမာပြည်နိုင်ငံရေးကျင်းသားတွေအကြောင်းပြောခွင့်ရခဲ့သေးလား
။ဆိုနိုင်ငံရေးကျင်းသားတွေအကြောင်းကတော့ကျွန်တော်တို့ရောက်လေရမှာပြောပါတယ်။ပြောခွင့်လည်းရခဲ့ပါတယ်အထူးသဖြင့်မြန်မာနိုင်ငံမှာအစိုးရအသစ်ဖြစ်လာတဲ့ဆိုပေမဲ့နိုင်ငံရေးကျင်းသားတွေဆက်ရှိနေသေးတယ်ဆိုတော့သူတို့ကလည်းအတော်လေးအံ့ဩကြတာရှိပါတယ
်ဆိုတော့အားလုံးဘယ်နှယောက်ကြံသေးလဲခင်ဗျာ
အခုဒီထောင်ချပြီးသားက42ယောက်အမှုရင်ဆိုင်နေတာအယောက်100လောက်ရှိပါတယ်အ
ဲ့တော့အခုဒီလက်ရှိထောင်ထဲမှာရောက်နေတဲ့နိုင်ငံရေးကျင်းသားတွေကအခြေအနေရောဘယ်လိုလဲစစ်အစိုးရခေတ်အခြေအနေနဲ့အတူတူပဲလားနည်းနည်းသက်တောင့်သက်သာရှိလား
တစုံတရာတိုးတက်လာတာတွေလည်းရှိပါတယ်ဟိုမှာအရင်တော့ဆိုရင်စာရေးစာပွဲကွန်မြူရအခုဆိုစာရေးစာပွဲကွန်ရလာတာမျိုးတွေတိုးတက်လာတာရှိတယ်ဒါပေမဲ့အဓိကကြတဲ့အချက်လက်တွေတိုးတက်ဖို့လိုတယ်ဗျ။အဲ့ဒါကဘာလဲဆိုတော့ဆိုအချင်းထောင်ကလူဦးရေအများကြီးနေတယ်။သူ့တက်မှတ်ထားတဲ့လူဦးရေနဲ့အတော်လေးကိုကျော်လွန်နေတာမျိုးတွေ့ရတယ်။အဲ့လိုမျိုးတွေ့ရတဲ့အခါကျတော့နေရာကျက်သွားပြီဆိုလို့ရှိရင်အချင်းသားတွေရာတင်ရတဲ့အခွင့်အရေးတွေအဆုံးရှုံးသွားတယ်။အစိုးရရဲ့ဇုံကအစားအသောက်ပေါ့။အာဟာရပြည့်ဝတဲ့အစားအသောက်တွေပုံမှန်မရတာတွေ။နောက်လုံလောက်တဲ့စေဝါကုသကုန်တွေမရတာတွေ။အဲ့ဒီကနေပြီးတော့အနေအစားချောင်မို့အတွက်လက်ပေးရတာတွေ။အဲ့လိုပဲလက်မပေးနိုင်ဘူးဆိုလို့ချင်းနှိပ်စက်ခံရတာတွေကလည်းအဲ့ဒါတွေကဆက်ပြီးတော့ရှိနေတော့ပါပဲအချင်းတော်တို့ခုတိုးတက်ဖို့ဆိုလို့ချင်းနေထိုင်မှုဒါကုလသမဂ္ဂကချက်မှတ်ထားတဲ့စီမီစီကန်တွေနိုင်ငံတကာစီမီစီကန်တွေရှိတယ်အချင်းတော်ဥပဒေကသတ်မှတ်ထားတဲ့စီမီစီကန်တွေရှိတယ်ဒီတိုင်းနေထိုင်ခွင့်ရဖို့လိုတယ်အဲ့ဒီနေထိုင်ခွင့်မှာမရဘူးဆိုတဲ့အခါကျတော့တခြားကုသရေးကပိုပြဿနာတွေတခြားဒီမလိုအပ်တဲ့ဥပမာပြန်လည်ပြုပြင်ပြောင်းလဲရေးဒါမှမဟုတ် vocational training လို့ဟာမျိုးအဲ့တော့မိုးဝန်းကြောင်းတဲ့ဟာမျိုးတွေမှာလောက်ရကြရတာအရန်ခက်သွားတာမျိုးတွေရှိပါတယ်အဲ့လိုမျိုးဖြစ်တဲ့အတွက်အချင်းထောင်ရဲ့မူလရည်ရွယ်ချက်ဖြစ်တဲ့ဒီလူတွေကဒီလူကောင်းသူကောင်းဖြစ်ပြီးတော့လူအဖွဲ့စည်းတဲ့ပြန်ဝင်ရေးဆိုတဲ့ရည်ရွယ်ချက်ကြီးကိုပြတ်သွားစေပါတယ
်။ဟုတ်ကဲ့။အဲ့တော့အခုနောက်ပိုင်းမှာတော့လေအချင်းထောင်ထဲမှာဒီစတင်နာတို့စာမွေးဖြေတာတို့ဆိုတာမျိုးတွေတော့တွေ့လာရတယ်လေ
။ဟုတ်ကဲ့။
အဲ့ဒါတွေရောဟိုကျွန်တော်ဒီဘီလုံးတိုက်တာနဲ့ဆိုလို့ရှိရင်ဘယ်လောက်ထူးထူးခြားခြားရှိရလို့ပြောလို့ရမလဲ။
တော့တချို့ဒီထောင်အကြီးတွေမှာတော့ရပြီးတော့ထောင်အသေးတွေမှာတော့ဒီလိုအခွင့်အရေးမျိုးကဟိုလုံးမပေးနိုင်သေးပါဘူး။ဒါအဲ့တော့ကတော့ကျွန်တော်တို့ဥပဒေရတပည်ကြီးဖြစ်ဖို့လည်းလိုပါတယ်။နားလည်မှုနဲ့ဖြစ်နေတာမျိုးတော့ကျွန်တော်တို့မဖြစ်သင့်ဘူး။အဲ့လိုမျိုးတင်ကြွကွန်ရတဲ့အခါကျတော့ဒီလူတွေကအပြင်ပြန်ထွက်လာလို့ရှိရင်လူအဖွဲ့စည်းတွေကိုလောလောကူကူနဲ့ပြန်မျိုးဝင်ဆက်နိုင်မဲ့အနေအထားရှိပါတယ်။အချင်းတော်ဆိုတော့ရာဇဝတ်မှုလျော့ပါရေးရာဇဝတ်မှုတိုက်ဖျက်ရေးအတွက်ချက်ကိုဖျက်ရပါမယ်။အဲ့လိုမှမဟုတ်ဘဲနဲ့အခုကအချင်းတော်ကရာဇဝတ်မှုတိုးပွားရေးအတွက်ဖြစ်လာတယ်။တကိုးလေးရတကိုးကြီးဖြစ်လာတယ်။ဥပမာဒီဥက္ကဋ္ဌကိုတတ်တဲ့ကိစ္စမှာဆိုလို့ရှိရင်ထင်ရှားပါတယ်။ဒါကထောင်ထွက်တွေကနေပြီးတော့စနစ်တကျစီစဉ်မိသက်တဲ့လူသက်မှုကိုကျူးလွန်တဲ့အစဉ်တွေဖြစ်လာတယ်။ဒါကမော်ဖီးယားကနေတည်းကလူသက်စုဆောင်တဲ့နေရာလေးမျိုးဖြစ်နေတယ်။နောက်တစ်ခုကအချင်းထောင်ကယောဂဖြန့်ဖြူးရေးဌာနလိုလည်းဖြစ်နေတယ်။ဒါကလူအဖွဲ့စည်းတွေအရန်ဆိုရင်နေရာရှိပါတယ်။ဒါကိုကျွန်တော်တို့အများဆုံးပြုပြင်ပြောင်းလဲဖို့လိုတယ်။
အဲ့တော့အချင်းထောင်ပြုပြင်ပြောင်းလဲရေးဆိုလို့ရှိရင်ဘယ်နှချက်လောက်အဓိကပြောင်းလဲဖို့လိုမလဲ
။အဓိကတော့ဒီထောင်တစ်ခုတည်းကိုတော့ကျွန်တော်ကွက်ပြီးပြောင်းလဲလို့မရဘူး။ဆိုတော့ဥမာဥပဒေတွေကိုလည်းပြုပြင်ပြောင်းလဲဖို့လိုအပ်ပါတယ်။မောကျွန်တော်တို့အစဉ်အဆက်တိုက်တွန်းနေတာလေးရှိပါတယ်ဒါဒီလွတ်တော်ထဲမှာလည်းအခုဆိုရင်မွေးရေးဇေဝနဲ့ပတ်သက်တဲ့ဟိုဥပဒေကိုပြန်ပြီးတော့ဆန်းစစ်နေတာ review လုပ်နေတာရှိပါတယ်တချို့ဆိုလို့ရှိရင်ဒီတင်းနေကြလေးစေကျော်သက်ကလေးတွေပေါ့မွေးရေးဇေဝတပြားမိတာနှစ်ပြားမိတာနဲ့ထောင်ထဲကိုရောက်နေတာမျိုးတွေရှိတယ်ဆိုတော့တကယ်တမ်းကျတော့ဒီသူတို့ဖြစ်တဲ့ပြစ်ဒဏ်နဲ့ပြစ်မှုတွေဟိုပြစ်မှုနဲ့ပြစ်ဒဏ်ကမမျှတာတာမျိုးတွေရှိတယ်ဒီထောင်ကြီးကလည်းတကယ်ဒီလူတွေကိုပြုပြင်ပြောင်းလဲနိုင်တဲ့အနေအထားတွေရှိတာမဟုတ်ဘဲနဲ့ဒီလူငယ်တွေရဲ့ဘဝကိုဖျက်ဆီးလိုက်တယ်လို့ဖြစ်နေတာမျိုးတွေရှိတယ်ဒါကနိုင်ငံတော်ကနေပြီးတော့တင်းတင်းချာချာကိုပြန်ဆန်းစစ်ပြီးတော့ဒီလိုလူမျိုးတွေကိုဘယ်လိုကျွန်တော်တို့ပြုစုပြောထောင်မလဲအကောင်းဆုံးဖြစ်အောင်ဘယ်လိုလုပ်မလဲအချင်းတောင်နဲ့ထဲတာတခုတည်းကိုကျွန်တော်တို့စဉ်းစားလို့မရဘူးတခြားနေလည်းနေကျွန်တော်တို့စဉ်းစားမိုးရေဆေးဝါးဖြစ်တဲ့စကန်ကြီးကျွန်တော်တို့ကြေကြေပြင်းပြင်းလုပ်ရမယ
်နောက်တစ်ခုကဒီရာဇဝတ်သားတွေပြောင်းလဲဖို့ဆိုတဲ့ကိစ္စမှာနော်သူတို့ရဲ့အတွေးခေါ်အယူဆပြောင်းလဲရောမလိုအပ်ဘူးလား
အတွေးခေါ်ကတော့လိုအပ်ပါတယ်ဒါကြောင့်မို့အချင်းတောင်ကပြုပြင်ပြောင်းလဲရေးစကန်ဖြစ်ဖို့လိုတယ်အခုကဖိနှိပ်ရေးစကန်ဖြစ်နေတယ်ဆိုတော့လူကလည်းတအားကြက်နေတာမျိုးတွေရှိတဲ့အခါကျတော့ဒီအာနာပိုင်တွေရဲ့စိတ်ဓာတ်ကိုကျွန်တော်တို့ပြုပြင်ပြောင်းလဲဖို့လိုတယ
်။နောက်တစ်ခုကဒီအလုတ်ကျန်းရဲဘက်စခန်းတွေကိစ္စရောအခုတည်းကလည်းရှိသေးတယ်ကြားရလေဘလို့သိရလဲ
။ရဲဘက်စခန်းတွေကတော့တချို့နေရာတွေမှာလည်းတိုးတက်လာတာမျိုးတွေရှိတယ်။အထူးသဖြင့်တော့ဒီမီဒီယာတွေထုံးကားလာတာနောက်ဒီဆိုရှယ်မီဒီယာတွေဟိုထုံးကားလာတာတွေပေါ့။အဲ့ဒါတွေကြောင့်တချို့နေရာတွေမှာတိုးတက်သွားတယ်ဆိုပေမဲ့ ဒီလိုမီဒီယာတွေမထိတွေ့နိုင်တဲ့ဆိုရှယ်မီဒီယာတွေလူတွေတော်တော်များများမရောက်နိုင်တဲ့ Java scan တွေလည်းရှိပါသေးတယ်။အဲ့လို Java scan တွေမှာတော့အခြေအနေတွေကအရင်အတိုင်းပါ။ဟု
တ်ကဲ့။အဲ့တော့အခုဒီနိုင်ငံရေးကျင်းသားဆိုတဲ့သကလုံးသတ်မှတ်ချက်တော်မှာအခုဒါအစိုးရအနေနဲ့လေအသီးမှမပြုတ်သေးဘူးလို့လည်းကြားတယ်။အဲ့ဒါကဘယ်လိုအခြေအနေရှိနေလဲ
။ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပေါ့အာဏာရပါတီကိုယ်တိုင်ကဒီကိစ္စကိုတက်တက်ကြွကြွမလုပ်တာဒီကိစ္စပေါ်မှာအရေးတူအဖြစ်နဲ့မဆောင်ရွက်တဲ့ပုံမှာတော့ကျွန်တော်တို့တော်တော်လေးကိုစိတ်မကောင်းဖြစ်မိပါတယ
်။ဟုတ်ကဲ့။အဲ့တော့အကျဉ်းဦးစီးဆိုတာတော့ဒီပြည်ထရေးဌာနရဲ့လက်အောက်မှာပေါ့နော်။အဲ့တော့အဲ့ဒါကဒီ NLD အစိုးရအနေနဲ့ဘလောက်ပြည့်ပြည့်ဝကင်တွယ်နိုင်မဲ့အခွင့်အလမ်းရှိနေလဲ
။အကျဉ်းဦးစီးမှာတော့ဒီပြည်ထရေးရဲ့အဓိကပဲ။တကယ်တမ်းကျွန်တော်တို့ပြုပြင်ပြောင်းလဲဖို့ကြိုးစားတယ်ဆိုလို့ရှိရင်အကျဉ်းဦးစီးကိုပြည်ထရေးလက်အောက်မှာထားမယ်အစားတရားရုံးဝန်ကြီးဌာနကိုပြန်လည်ထူထောင်သင့်တယ်။အရင်တော့ရှိခဲ့ဖို့တယ်။ရှိခဲ့ဘူးလေဆိုတဲ့အခါကျတော့ဒီတရားရုံးဝန်ကြီးဌာနကိုပြန်လည်ထူထောင်ပြီးတော့အချင်းထောင်ကိုတရားရုံးဝန်ကြီးဌာနရဲ့လက်အောက်မှာထားဖို့ပို့ကောင်းတယ်။အဲ့တော့မှအချင်းသားတွေရဲ့နာချက်တွေကိုတိုင်တန်းနိုင်မဲ့အချင်းသားတွေရဲ့အတွက်ကိုတကယ်ကိုစောင့်ကြည့်နိုင်တဲ့ mechanism တည်းအပေါ်ပေါက်လာမှာပါ။အဲ့လိုမှမဟုတ်ဘဲနဲ့ပြည်ထရေးကပဲဖမ်းတယ်။ဖမ်းလာတဲ့သူစစ်ကြောရေးမှာနှိပ်စက်ညှဉ်းပန်းမှုတွေလုပ်တာလည်းသူတိုင်တဲ့အခါကျတော့လည်းသူ့ကိုပဲတိုင်ရမယ်ဆိုတဲ့အခါကျတော့ကျွန်တော်တို့အမှန်တရားပေါ်ပေါက်နိုင်ဖို့အားနည်းနိုင်တယ်။
ဟုတ်ကဲ့နောက်ဆုံးအနေနဲ့အခုဒီရောပေါ့ APPO ဆိုလို့ရှိရင်တောက်လျှောက်တာနိုင်ငံကအတိုင်းဝိုင်းနေရတာဟိုကူညီခဲ့တဲ့ထောက်ပံ့ခဲ့တဲ့စာနာခဲ့တယ်လေအဲ့တော့အခုရောနိုင်ငံကအတိုင်းဝိုင်းရဲ့စာနာမှုထောက်ပံ့မှုဘယ်လောက်ရနေတယ်
ကျွန်တော်တို့အရင်အတိုင်းမှာပဲဆက်ပြီးတော့ရနေတော့ပါပဲနောက်ကျွန်တော်တို့လုပ်နေတဲ့အလုပ်ကလည်းအရင်တော့လို့ဒီနိုင်ငံရေးအကျဉ်းသားကိစ္စတခုလည်းမဟုတ်တော့ဘူးကျွန်တော်တို့က fishing ကိုကျွန်တော်တို့ပြောင်းလာတာရှိပါတယ်အဲ့ဒါကနိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးအပြည့်အဝရရှိရေးအဲ့ဒီအတွက်ကျွန်တော်တို့ဒီနိုင်ငံသားတွေကြားထဲမှာဒီလူအခွင့်အရေးကိုကြည်ကြပြပြသိရှိရေးလူခွင့်ရေးဆိုတဲ့အခါမှာတာဝန်ယူမှုနဲ့တာဝန်ခံမှုနောက်တစ်ခါကိုကအခွင့်အရေးပဲမဟုတ်ဘူးကိုယ်ဒီမှာလည်းဒီတာဝန်ရှိတယ်ဆိုတာမျိုးကိုကျွန်တော်တို့လိုက်ပြီးတော့ဟောပြောဆွေးနွေးနေတာရှိတယ်။အဲ့လိုပဲကျွန်တော်တို့ခွဲခြားဆက်ဆံမှုတွေမပြုလုပ်ဖို့အမုန်းစကားတွေမပြောဖို့ဒါမျိုးတွေကိုလည်းကျွန်တော်တို့ចောင်းသားတွေကြားထဲမှာကျွန်တော်တို့လိုက်ပြောနေတာရှိပါတယ်။ဆိုတော့ကျွန်တော်တို့ပြီးခဲ့တဲ့နှစ်လအတွင်းမှာပဲခူးတန်းကြီးကចောင်းမ83ចောင်းမှာကျွန်တော်တို့ဟောပြောပွဲတွေလုပ်ပါတယ်။အခုလက်တလောလေးကျွန်တော်တို့တောင်ကြီးဘက်ကအထက်တန်းចောင်းတွေမှာကျွန်တော်တို့ဟောပြောပွဲတွေလုပ်နေပါတယ်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်
ဟုတ်ကဲ့